ကျူဘားနိုင်ငံကအမေရိကန်သံတမန်တွေရဲ့အကြားအာရုံပျက်စီးသွားတာဟာ health attack ကျန်းမာရေးတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကြောင့်ဆိုတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောလိုက်ပါတယ်။ကျူဘားရောက်ကနေဒါသံတမန်တအူးထက်မနည်းလဲအကြားအာရုံပျက်စီးသွားရတယ်လို့ကနေဒါနိုင်ငံကပြောပါတယ်။အမေရိကန်သံဝန်ထမ်းဘယ်နှဦးဒီလိုတိုက်ခိုက်မှုကိုခံစားလိုက်ရတယ်လဲဆိုတာချက်ချင်းရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်သံဝန်ထမ်းတွေဒါမှကတခြားသံတမန်တွေကိုပါထိခိုက်စေခဲ့တဲ့ဒီကျန်းမာရေးတိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာဖော်ထုတ်ဖို့ကျူဘားအစိုးရမှတာဝန်ရှိတယ်လို့ဝန်ကြီးတီလက်ဆန်ကပြောပါတယ်ကျူဘာအစိုးရကတော့သူ့မြေပေါ်မှာတရားဝင်ရောက်ရှိနေတဲ့တဏ္ဍမဝန်ထမ်းတွေတဏ္ဍမမိသားစုဝင်တွေကိုတိုက်ခိုက်ဖို့အတွက်ကျူဘာမြေကိုဘယ်တော့မှဘလို့အကြောင်းပြချက်မျိုးနဲ့အသုံးပြုခွင့်မပေးခဲ့သလိုနောက်လဲခွင့်ပြုမှာမဟုတ်ဘူးလို့ဒီသတင်းမှအစိုးပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုအနာအကြအာယုံပျက်စီးသွားတာဟာ Sonic Devices အသံလိုင်းပါတဲ့ PC တွေအသုံးပြုမှုနဲ့ဆက်စပ်နေပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အမေရိကန်အစိုးရတာဝန်တရနဲ့2017ကနေ2016ခုနှစ်အထိကျူဘာနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ John Goldfield ကတော့ဒီလိုအကြအာယုံချိုးရင်သွားရဟာထောက်လိုက်ရင်ဆရာနိပညာတစ်တခုခုချိုးရင်သွားလို့ဖြစ်လာတဲ့အကျိုးဆက်ဖြစ်မယ်လို့ AP သတင်းဌာနကပြောပါတယ်။2016ခုနှစ်ကစပြီးတော့အနာအကြအာယုံပျက်စီးတဲ့ရောဂါတွေကိုအမေရိကန်သံဝန်ထမ်းတွေစတင်ခန်းစားလာရတယ်လို့ဒါကိုတိုက်ခတ်မှုတစ်ခုအဖြစ်မမြင်ပဲကျန်းမာရေးပြဿနာဖြစ်တာထင်မြင်ထားခဲ့ကြတာဖြစ်ပါတယ်။